ရခိုင်ပြည်နယ်မှာလက်ရမြေလုတ်ပိုင်ခွင့်ပုံစံခွန်တွေကိုအများဆုံးချထားပေးဖို့နဲ့လက်ရမြေဧကရီမှန်ကန်ရေးအတွက်အလေးထားဆောင်ရွက်ဖို့ပြည်နယ်အစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်။အစိုးရကိုရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြီးခဲ့တဲ့ဩဂတ်လ5ရက်နေ့ကကျင်းပခဲ့တဲ့ပြည်နယ်လွှတ်တော်အစည်းအဝေးပွဲမှာတင်သွင်းခဲ့တာပါ။အမှန်တကယ်လုတ်ကင်နေတဲ့တောင်သူတွေမှာလက်ရလုတ်ပိုင်ခွင့်ပုံစံခွန်ရရှိဖို့ခက်ခဲနေပေမဲ့အနာပိုင်တွင်တဲ့နီးစပ်သူတွေကတော့လေယာမြေအမှန်တကယ်မရှိပဲပုံစံခွန်နေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကအဆိုတင်သွင်းစင်မှာပြောပါတယ်
။ရှောက်တော့ကျတော့ဒီသမားများလေယာမြေလောက်ပဲခွန်လာမှာရရှိရတဲ့အတွက်ဒီကနေ့ထောက်ခံစာအမျိုးမျိုးတွေကိုအခါကျင့်ဝေပြီးပြီးရယူနေရတယ်သိရှိရပါတယ်။မြေစည်ရေးမှုဌာနတို့ပြည်ပြလက်မှာရရှိရတဲ့အတွက်အချင်းချင်းလာရောက်ခဲကြတော့လေမရရှိပဲငွေပူလူပန်းကျင့်နေကြရတယ်လို့လေကျွန်တော်တို့ပြည့်မြင်နေရပါတယ်အချို့စိတ်မရတဲ့သမားများမှာပြည့်ပြည့်ချက်မရရှိပဲလေမင့်ရမယ်များပြည့်ပြည့်လက်မှာရရှိနေတယ်လို့လေကြားသိနေရပါတယ်
တက်ဆိုင်ရမြေရအသုံးချမှုနဲ့စီမံခန့်ခွဲရေးဦးစီးဌာနကပုံစံခွန်ထုတ်ပေးရမှာမြေဧကအတိအကျကိုကွင်းစင်းစစ်ဆေးတာမရှိဘဲအောက်ခြေမှာပိုင်ဆိုင်မှုမှားယွင်းမှုတွေလည်းဖြစ်နေပါတယ်။စီးပွားရေးလုပ်ငန်းရှင်တွေဟာပုံစံခွန်မရှိတဲ့မြေရတွေကိုတက်ဆိုင်ရဌာနနဲ့မြေလွတ်မြေရန်အဖြစ်ရအောင်လျှောက်ထားပြီးတင်ယူလာကြတယ်လို့ကြီးနယ်လွှတ်တော်ကိုယ်စားလှယ်ဦးနိုင်ကျွေးဧကထည့်သွင်းဆွေးနွေးခဲ့ပါတယ
်။ပုံစံခွန်မရှိရင်မြေလွတ်မြေရန်ဆိုပြီးထည့်သွင်းပြီးတော့မြေလွတ်မြေရန်စီးပွားရေးလုပ်ငန်းရှင်များမြေလွတ်မြေရန်ခံလိုက်တဲ့အခါမှာပုံစံကမရှိတဲ့လယ်သမားတွေပြေစာလေးတကိုင်းကိုင်းနဲ့ရေတွေကိုအားလုံးလက်လွတ်ဆုံးရှုံးပေးရတာလေကျွန်တော်တို့တန်တွဲမျိုးနယ်မှာဧကပေါင်း300ကျော်ဟာလက်ရှိပြေစာရှိပြီးတော့ပုံစံမြေလွတ်မြေရန်လျှောက်ထားတဲ့ခိုးတိုးတွေလက်ထဲကိုပေးလိုက်ကြခြင်းဖြစ်ပါတယ်ဒါကြောင့်အခုပုံစံကမရှိတဲ့လယ်သမားတွေဟာဘယ်နဲ့ကိုယ့်မြေကိုမြေလွတ်မြေရန်ခံတဲ့အထက်မှာထည့်သိမ်းတဲ့အထက်မှာပါမလားဆိုတော့အထူးစိုးရိမ်နေရပါတယ်
ပုံစံခွန်ရရှိဖို့အတွက်သက်ဆိုင်ရာဝန်ထမ်းတွေကိုငွေကြေးတွေပေးဆောင်နေရတဲ့အပေါ်မှာလည်းထိထိရောက်ရောက်ကင်တွယ်ဆောင်ရွက်ဖို့လိုအပ်တယ်လို့မန်အောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဘိုးနွယ်ကဆွေးနွေးပါတယ်
။ရုံးပြောင်းတိုင်းမှာလည်းပဲလေသမားများမှာငွေကြေးမျိုးကိုမတန်တဆပေးဆောင်နေရပါတယ်။ပုံစံခွန်နဲ့တဆောင်ရရှိရန်အတွက်ကျွန်တော်တို့မန်အောင်မြို့နယ်မှာ2000ကျပ်ကပဲ3000ကျပ်အထိကုန်ကြတယ်လို့လေသမားတွေကပြောတော်လည်းပဲသိရှိရပါတယ်။ဒီစရာမှာစနစ်တကျပြကြကွက်ကြီးပြီးအေးအေးယူဆောင်ရွက်တော့ဖို့လိုအပ်မှာဖြစ်ပါတယ်။လင်းသမားများလူမှုဘဝမြင့်မားရေးကိုအပြိုးသာမဟုတ်ပဲလက်တွေကြကြလှုပ်ဆောင်ပန်းဖို့ပြင်နေဖို့လိုအပ်ပါတယ်။
ဘူးတီတောင်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစိုးစောမြင့်ကတော့အစိုးရအနေနဲ့တောင်သူတွေကိုပုံစံခွန်ထုတ်ပေးရမှာရည်မှန်းချက်အချိန်ကာလတစ်ခုသတ်မှတ်ပြီးဆောင်ရွက်သင့်တယ်လို့ဆိုပါတယ်
။ကျွန်တော်တို့ဒီမြေပြင်မှာအုပ်ချုပ်ရေးအဖွဲ့အစည်းနဲ့မြေစည်ရင်သူတို့တွေရဲ့ကိုကျိုးစည်းပွားရှာမှုတွေဟာနေရာတိုင်းလိုမျိုးဖြစ်ပြနေတာဒါညင်းမရဘူးအဓိကဒီနဲ့ချက်ပါဒီပြဿနာရဲ့ချက်ကဆိုတော့ကျွန်တော်တို့နိုင်ငံမှာ80ရာခိုင်နှုန်းသောပေါင်းကူလေသမားပြည်သူတွေဟာဒီပြဿနာကြီးကိုနေရာတုံများမှာအနည်းနဲ့များရင်ဆိုင်နေရပါတယ်ပထမအချိန်လွတ်တော်တက်တန်းကာလကလေးကဒါတွေကိုဖြည့်ရှင်းလာခဲ့ရဒီနေ့ဒီချိန်ဒီတဲ့ဖြည့်ရှင်းဆောင်ရွက်ဆက်ပဲချိန်တွေရှိပါတယ်ဘယ်အချိန်ပြီးပြီးပြတ်အောင်ဖြည့်ရှင်းမလဲဆိုတော့ကျွန်တော်တို့ကတက်ကက်တစ်ခုညီမှန်းချက်တစ်ခုတိတိကျကျဆုံးဖြတ်ထားတယ်မှာ
ဒါအပြင်တောင်သူတွေရဲ့လိုအပ်ချက်ကိုထိထိရောက်ရောက်ဆောင်ရွက်နိုင်မှုအတွက်သက်ဆိုင်ရာဌာနအနေနဲ့လိုအပ်တဲ့ဝန်ထမ်းတွေတိုးမြှင့်ပြီးဆောင်ရွက်သင့်ကြောင်းလည်းတင်ပြခဲ့ပါတယ်အဆိုကိုလွှတ်တော်ကိုယ်စားလှယ်5ဦးကထောက်ခံဆွေးနွေးခဲ့ပြီးကန့်ကွက်သူမရှိတာကြောင့်အတည်ပြုခဲ့ပါတယ်ရှင်